ရှင်2019ခုနှစ်အောက်တိုဘာလ27ရက်တနင်္လာနေ့ညနေပိုင်း VOA စီစဉ်တော်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေရပါပြီ။လိုင်းဒိုမီတာ18 19 25လို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်ပါပါရှင်။ Syria နိုင်ငံအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့ American တပ်ဖွဲ့တွေဒီကနေ့ Iraq နိုင်ငံထဲကိုရောက်ရှိလာပါတယ်။ဩစတြေးလျနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခံရတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးပါမယ်ရှင
်။နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကဘယ်လိုထောက်ပြပြောဆိုနေကြပါသလဲ
။ Encouraging foreign investment while ignoring human rights.Only emboldened the Myanmar government and military to further whitewash.
လူခွင့်ရေးချိုးဖောက်မှုတွေကိုလျှို့ရှုပြီးယင်းနီမြုပ်နှံမာရီနဲ့ပတ်သက်လို့ HW အာရှရေးရာလက်ထောက်ညှို့မှုရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။မော်နက်ကရင်လက်နက်ကိုင်အဖွဲ့တစ်ခုကြားနှင်းမြင့်ငင်းပွားမှုကြောင့်အပြန်အလှန်ပြစ်ခတ်ခဲ့ကြပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးကိုတော့မထုတ်ပြန်ကြသေးပါဘူး။ထိုင်းဆိုရကတောင်းနဲ့ချီတဲ့မြန်မာရေလုတ်သားတွေလိုအပ်နေပေမဲ့လုတ်အားကနဲ့အလုတ်သမားရပိုင်ခွင့်တွေမှာလိုအပ်ချက်တွေရှိနေတယ်လို့မြန်မာဘက်ကစိုက်ငံ့ထားပါတယ်။စားတဲ့မြန်မာသတင်းလွှာတွေနဲ့အတူအမေရိကန်သမ္မတလောင်းရွေးကောက်ပွဲကာလအတွင်းအပြန်အလှန်ဆွဆွဲကြအမှားထောက်ကြတာတွေအကြောင်းကိုလည်းပြောပြပေးဦးမှာပါရှင်။အခုရေဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါမယ်ရှင
်။ဆီးရီးယားအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်နှံတစ်ခုဟာဆီးရီးယားကနေအီရတ်နိုင်ငံမြောက်ပိုင်းကိုဒီကနေ့တနင်္လာနေ့မနေ့မှဝင်ရောက်လာခဲ့ပါတယ်။အာဘီယိုမြို့ကိုဥတီသွားနေတဲ့အမေရိကန်စစ်သုံးရင်တွေနဲ့တပ်ဖွဲ့ဝင်တွေအီရတ်နိုင်ငံတွေကကတ်လူအများစုနေထိုင်တဲ့ဒေသကိုဖျက်သွားစင်မှာဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပေါက်တွေပုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်ဆီးရီးယားအရှေ့မြောက်ပိုင်းမှာတပ်ဆွဲထားတဲ့အမေရိကန်တပ်တွေကိုရုတ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဆီးရီးယားကနေအမေရိကန်တပ်တွေထွက်ခွာလာကြတာဖြစ်ပါတယ်။အရင်ဆီးရီးယားမှာဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ရဲ့အများစုကိုအီရတ်နိုင်ငံအနောက်ပိုင်းမှာပြန်လည်ဖြန့်ချထားမှဖြစ်ကြောင်းနဲ့ဒါမှ IS စစ်သွေးကြွတွေအပေါ်ဆက်လက်တိုက်ခိုက်နိုင်မှဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားခဲ့ပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေအများဆုံးချထားတဲ့ဆီးရီးယားမြောက်ပိုင်းမှာရှိတဲ့ဒီအကြီးဆုံးအခြေစိုက်စခန်းကနေပြီးတော့တပ်တွေကိုရုတ်သိမ်းလိုက်တာပါအဖွဲ့ဝင်900ကျော်ကိုအမေရိကန်ပြန်ခေါ်တာမဟုတ်ဘဲအီရတ်မှာပြောင်းရွှေ့နေရချတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စစ်သည်တွေအိမ်ပြန်လာကြမယ်လို့ပြောထားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေနဲ့ကာတပ်ဖွဲ့ဝင်တွေကြ9ရက်တိုက်ခိုက်မှုရပ်မယ်လို့ပြီးခဲ့တဲ့ကြာသပတေးကသဘောတူထားတဲ့အတိုင်းအပြည့်အခတ်ရပ်နေပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားပါတယ်။ဆီးရီးယားမြောက်ပိုင်း Ras El Ayam မြို့ကနေသူတို့တပ်ဖွဲ့တွေထွက်ခွာလာပြီလို့ SDF ကတပ်ဖွဲ့တွေကပြောပါတယ်။တူရကီဘက်ကလည်းကတပ်ဖွဲ့တွေနောက်ဆုတ်သွားတာကိုအနီးကပ်ကြည့်နေပြီးတော့ကတပ်တွေအနေနဲ့တူရကီနဲ့ဆီးရီးယားနယ်စပ်ကနေတော်တော်ဝေးတဲ့အထိနောက်ဆုတ်သွားဖို့လိုလားတယ်လို့ပြောကြားထားပါတယ်။
American အလို့တော်ဥထားနက်စီပလိုစီဥဆောင်တဲ့ American လွှတ်တော်ကုစရေအဖွဲ့ဟာကြိုတင်ကြေညာထားတာမရှိဘဲနဲ့ Afghanistan နိုင်ငံကိုမနေ့တနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့ Afghan ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ Afghan မြောက်ခင်စီနေ့ကတော့ Jordan နိုင်ငံမှာခီးတထောက်နားခဲ့ပါတယ်။အလို့တော်ဥထားနက်စီပလိုစီဟာ Afghan ဆိုရအကြီးကြီးဖြစ်တဲ့ Abdullah Abdullah နော် Afghan သမ္မတ Ashraf Ghani တို့အပြင် Afghan မျိုးသမီးတွေပါဝင် Afghan ရပ်ဖက်အဖွဲ့ကခေါင်းဆောင်ပိုင်းတွေနဲ့လည်းတွေ့ဆုံပါတယ်။သမ္မတ Trump အနေနဲ့ Syria မြောက်ပိုင်းကနေပြီးတော့ American တပ်တွေရုတ်လိုက်တဲ့နောက်မဟာမိတ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်တို့ရဲ့ရည်ရည်ချက်ပေါ်မိကုန်းထုတ်ခံရချိန်မှာပဲအခုလိုမျိုးအော်ဒီတော်ဥက္ကဋ္ဌနက်စီပလိုစီရဲ့ခီးစဉ်ဖြစ်လာတာပါအမေရိကန်အော်ဒီတော်ဥက္ကဋ္ဌရဲ့အခုဒီအာဖဂန်ခီးစဉ်နဲ့တည့်ရဲဆိုင်ဆိုင်တည့်ရဲထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper လည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တရားတွေ့ဆုံခဲ့ပါတယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ချုံနဲ့အာဖဂန်ရဲသားတွေတိုက်ခိုက်ခံရတာကြောင့်တာလီဘန်နဲ့လုံနေတဲ့အာဖဂန်ညီငယ်ရေးစနစ်ပွဲပြတ်သွားပြီးဆိုပြီးတော့တမတ်ထရန့်ကပြီးခဲ့တဲ့ပတ်ကပဲပြောခဲ့တာပါအာဖဂန်မှာလက်ရှိအဖြစ်ဆိုရင်တော့အမေရိကန်တပ်ဖွဲ့ဝင်1000ကျော်နေပါရှိနေပြီးတော့အမေရိကန်တပ်ဖွဲ့တွေကိုတင်တန်းပေးတာနဲ့တိကျပါခင်ဗျာအာဖဂန်တပ်ဖွဲ့ဝင်တွေကိုတင်တန်းပေးတာနဲ့အစိုးရအဖွဲ့နေနေကိစ္စတွေမှာပါဝင်ဆောင်နေပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်ဆာဖြတ်ခံထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်နိုင်ငံတော်လုံခြုံရေးဆိုပြီးအစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့သတင်းအက်ဒီတာတွေကပြောကြပါတယ်။ဒါကြောင့်ဒီကနေ့ထုတ်ဝေတဲ့ Canberra Times, Sydney Morning Herald, Daily Telegraph, Financial Review, The Australian စတဲ့သတင်းစာကြီးတွေရဲ့အရှိန်အဟုန်မှာ စင်စာဖြတ်ခံထားရလို့မြင့်အမဲတွေနဲ့တားခံထားရတဲ့ပုံစံမျိုးပေါ်ပြထုတ်ဝေခဲ့ကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာဖုံးတွေမှာမြင့်အမဲတွေတားပြီးပေါ်ပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုစက်တင်ဘာ17ရက်တုန်းကအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးကတည်းကဆိုရင်ဩစတြေးလျပါလီမန်ကအတည်ပြုခဲ့တဲ့အကြမ်းဖက်မှုတံပြန်ရေးနဲ့လုံခြုံရေးဥပဒေပေါင်းက80ကျော်ရှိနေတယ်လို့သတင်းမီဒီယာလုပ်ငန်းကြီးတွေကထောက်ပြနေကြပါတယ်။အတိတ်အဆမခံနိုင်တဲ့အချက်အလက်တွေကိုသိရှိခွင့်မရအောင်လုပ်ထားတဲ့ဥပဒေတွေကိုသတင်းတော့တွေကိုချွင်းချက်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေကိုစနစ်တကျပြဋ္ဌာန်းဖို့တခါအတည်ရဖြတ်မှုနဲ့တရားစွဲနိုင်တယ်လို့သတ်မှတ်ထားတဲ့သတ်မှတ်ချက်တွေကိုရှော့ပေါ့ပေးဖို့အစိုးရအပေါ်တောင်းဆိုမှုတွေများလာချိန်မှာအခုလိုမျိုးအထင်ကြီးရသတင်းစာကြီးတွေကတညီတညွတ်ထဲဆန္ဒပြကြတာဖြစ်ပါတယ်ဩစတြေးလျနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ထောင်လိုင်းရေးဌာနတွေရဲ့ဆောင်ရွက်မှုတွေကသတင်းလွတ်လပ်ခွင့်အပေါ်ဘလောက်တက်ရောက်မှုရှိနေတယ်လဲဆိုတာကိုစုံစမ်းပေးဖို့အစိုးရကတော့လွှတ်တော်ကော်မတီတစ်ခုကိုတောင်းဆိုထားပါတယ်
။သမ္မတ Trump အနေနဲ့လာမယ့် G7 ဆက်မှုထည်သည့်ဆွေးနွေးပွဲကိုသူ့ပိုင်တဲ့ Florida ကဒီ Gulf အပန်းဖြေစခန်းမှာလုပ်ဖို့စဉ်းစားချက်ဟာသူ့ Republican Party ဘက်ကတော်များများလက်မခံတာကြောင့်စိတ်ကူးပြောင်းသွားတယ်လို့ The Washington Post သတင်းစာကြီးကရေးပါတယ်။စတင်နေတုန်းကသမ္မတ Trump ရဲ့ Twitter ပေါ်ရေးသားမှာတော့ရန်လိုတဲ့မီဒီယာတွေနဲ့သူ့ရဲ့ပေါင်းပါဒီမိုကရက်တွေကြောင့်သူ့ရဲ့စီစဉ်ပြောင်းဖို့ဆုံးဖြတ်လိုက်ရတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လဲသမ္မတ Trump ရဲ့ပုံရိပ်ကိုအကာအကွယ်ပေးဖို့နီလန်တွေရှာတာတော်တော်ကိုပင်ပန်းလာပြီးဆိုပြီးတော့သူ့ရဲ့ Republican ဘက်ကတော်များများပြောလာခဲ့တဲ့နောက်အခုလိုမျိုး G7 စီစဉ်ပြောင်းဖို့ဖြစ်လာတာလို့ The Washington Post သတင်းစာကနေပြောရေးပါတယ်။ G7 ကိုသူ့ပိုင်ဟိုတယ်မှာလုပ်ချင်းအဖြစ်လွှတ်တော်မှာသူ့ကိုတရားစွဲဖို့လုပ်နေတာတွေဟာပို့ပြီးတော့အားကောင်းလာနိုင်တယ်လို့ Republican တွေဘက်ကယူဆလာတယ်လို့ရေးပါတယ်။Florida မှာရှိတဲ့သူပိုင်တဲ့ Doral အပန်းဖြေစခန်းဟာနိုင်ငံတကာစီးဝေးကြီးတွေလို့ဖို့အင်တန်ကိုတင့်တော်တဲ့နေရာဖြစ်တယ်လို့သမ္မတ Trump ကပြီးခဲ့တဲ့ပတ်တုန်းကသူ့ရဲ့ Twitter ကနေပြီးတော့ရေးခဲ့ပါတယ်။ဒါပေမဲ့လို့ American ဖွဲ့စည်းပုံအရဒီသမ္မတတဦးအနေနဲ့နိုင်ငံခြားအစိုးရတရားရဲကဖြစ်စီနိုင်ငံခြားအဖွဲ့အစည်းတခုခုကဖြစ်စီကိုကျိုးစည်းဝါအတွက်အကျိုးမြတ်တစုံတရာမယူဖို့တားမြစ်ထားပါတယ်။ဒါပေမဲ့လည်းသူပိုင်လုပ်ငန်းတွေကိုသူသမ္မတဖြစ်တဲ့အချိန်မှာသူ့ရဲ့သားကိုလွှဲပြီးသားဖြစ်တယ်လို့သမ္မတ Trump ကခြေပခဲ့ပါတယ်။ဒါပေမဲ့အခုတော့ဒီ G7 ကျင်းပမယ့်နေရာကိုကမ့်ဒေးဗစ်အပန်းဖြေစခန်းဒါမှမဟုတ်အခြားနေရာတစ်ခုခုမှလုပ်ဖို့ပြင်ဆင်နေပြီလို့သမ္မတ Trump ကပြောလာပါတယ်ခင
်ဗျ။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.7 kHz 1063ည9.19 kHz 15565နဲ့9.25kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနိုင်ငံညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာလွတ်လပ်တဲ့စုံစမ်းမှုတွေရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရရောစစ်တပ်ကပါတင့်တော်တဲ့အရေးယူမှုတွေချက်ချင်းလုပ်ဖို့လုံ့ဝလိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းပါတယ်။အိုးအိမ်ဆွန့်ခွာနေရသူတွေနေရပြန်နိုင်ဖို့အခြေအနေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြည့်ဆင်းသွားဖို့ရည်ရွယ်ထားပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်သွားဖို့လည်းတွန်းဆုတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းကောင်းဆောင်မြောက်ဆွေးနွေးခဲ့ကြတယ်လို့ဂျပန်နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဂျပန်အစိုးရကတာဝန်ပေးထားတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြက်ရေးဆိုင်ရာအထူးတန်တမန်ယိုဟီဆာဆာကာဝါနဲ့အတူလိုအပ်တဲ့ပံ့ပိုးမှုတွေဂျပန်ကဆက်လက်ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။ဒီလိုကအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးအပါအဝင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးနဲ့အလုပ်ကိုင်ဖန်တီးရေးကိစ္စတွေကိုလည်းဝန်ကြီးချုပ်အာဘေနဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။ဂျပန်မှာလက်တလောကြုံခဲ့တဲ့ဟာဂီဘစ်မုန်တိုင်းကြီးတံခံခဲ့ရသူတွေအတွက်အင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆင်မှာပြောကြားခဲ့ပါတယ်။မနေ့ဖြန်အင်္ဂါနေ့မှာကျင်းပမယ့်ဂျပန်ဘုရင်သစ်နာရိုဟီတိုနန်းတက်ပွဲကိုတက်ရောက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။
သမ္မတဥပမာလက်ထက်တုန်းကကုန်သွယ်ကုန်နဲ့ပတ်သက်ပြီးတော့ WTO ကုန်သွယ်ရေးအဖွဲ့ကဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကမလိုက်နာခဲ့ဘူးဆိုပြီးတော့နှစ်နာဆုံးရှုံးမှုတန်ဖိုး $1.4 billion ပြန်လည်ရယူလိုတယ်လို့တရုတ်ဘက်ကနေပြီးတော့ WTO ရဲ့ကုန်သွယ်ရေးအငြင်းပွားမှုဖြေရှင်းရေးအဖွဲ့ကိုတိုင်ကြားထားပါတယ်။အမေရိကန်ပြည်သူအနေနဲ့ WTO စီးမင်းတွေကိုမလိုက်နာခဲ့ဘူးလို့ WTO ယူကန်တရားသူကြီးတွေကဇူလိုင်လတုန်းကပြောခဲ့ပြီးတော့ဒီစီးမင်းတွေကိုချူပေါက်တဲ့အခွန်တုပ်တွေကိုမဖယ်ဘူးဆိုရင်တော့တရုတ်ဘက်ရဲ့ဒီတုံ့ပြန်မှုရင်ဆိုင်ရလိမ့်မယ်လို့အဲဒီလုံကပြောထားပါတယ်။ WTO ရဲ့ညှိပွားမှုဖြစ်ရှင်ရေးဘုတ်ဖွဲ့ရဲ့ညွှန်ကြားချက်တွေနဲ့စီးမင်းတပ်ဖြတ်တမှတ်ချက်တွေကိုအမေရိကန်ဘက်ကဆက်ပြီးတော့ချူပေါက်နေတာကြောင့်နှစ်စဉ်ဒေါ်လာ 1.4 ဘီလီယံတန်ဖိုးပေးချေရန်ရှိရာတွေကိုဆိုင်းငံ့ထားဖို့တရုတ်ကနေပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံထုတ်တဲ့နယောက်ကြီးစွမ်းရင်3ဒေါ်လာပြောင်းတူလောင်ပြားတွေနောက်လေဒဟတ်တိုင်တွေသံမိတိုင်လုံးတွေအလူမီနီယံကြောင်းတွေစုစုပေါင်းတန်ဖိုးဒေါ်လာ 9.3 ဘီလီယံတွင်းကုန်တွေပေါ်အမေရိကန်ဘက်ကအခွင့်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကနေပြီးတော့2012တုန်းကတိုင်ကြားမှုဖွင့်ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနကနေပြီး2009ခုနှစ်ကနေပြီး2012ခုနှစ်အတွင်းလုပ်တဲ့စုံစမ်းမှုတွေကလည်းအခုလိုမျိုးအခွန်တတ်မှတ်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအစိုးရပိုင်လုပ်ငန်းတွေကြားကန်ပြီးတော့သူ့ရဲ့စီးပွားရေးကိုပုံစံမကျအောင်တည်ဆောက်နေတယ်လို့အမေရိကန်ဘက်ကဆုံးဖြတ်ထားတာကို WTO ဘက်ကလက်ခံသဘောပေါက်ထားတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကဒီလိုယူဆပြီးမဲ့တရုတ်ကုန်ပစ္စည်းတွေကိုအခွန်ကောက်လျှော့ပေးဖို့ WTO ကဆုံးဖြတ်ထားတာဖြစ်ပါတယ်
။ဟောင်ကောင်မှာဒီနေ့ခင်းနေတော့ကဆန္ဒပြပွဲတွေအတွင်းရဲတွေကမိသက်ပိုက်နဲ့ထိုးလူစုခွဲမှုအတွင်းမိသက်ပိုက်ကအပြာရောင်ရေးပြီးထိမှန်ဆွန့်တင်ခဲ့တဲ့ဗလီရဲ့ခေါင်းဆောင်တွေကိုအစိုးရကြီးကဲရီကတောင်းပန်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးကဲရီလမ်းနဲ့ရဲချုပ်တို့ဒီကနေ့အဲ့ဒီဗလီကိုတွားရောက်ပြီးတော့ဗလီခေါင်းဆောင်တွေမွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တွေကိုတောင်းပန်စကားပြောခဲ့ကြပါတယ်။ဒီနေ့ခင်းနေတော့ကမိသက်ကားနဲ့အပြာရောင်ရေးပြီးပတ်ဖြန်းလူစုခွဲမှုအတွင်းဗလီဂိတ်တကားနဲ့လှေကားတက်တွေထိမှန်ခဲ့တာဖြစ်ပါတယ်။ကောင်လုံးဗလီလို့အများသိကြတဲ့ကောင်လုံးမစ်ဂျစ်နဲ့ Islamic Center ဟာဟောင်ကောင်မှာရှိတဲ့အဓိကဗလီကြီးတစ်ခုဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့တားမြစ်ထားတဲ့ကြားကပဲဒီမိုကရေစီတောင်းဆိုဆန္ဒပြပွဲမှာလူပေါင်းထောင်ပေါင်းချီပါဝင်ဆန္ဒပြခဲ့ကြပါတယ်ရှင
်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညိုတို့ပြောပြခဲ့ကြတာပါ။အခုသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ခံမှုရှိလာစေရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဂျပန်အစိုးရအနေနဲ့ဓာတ်ရိုက်တိုက်တွန်းဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်ရောက်ရခိုင်နိုင်ငံသားရခိုင်တိုင်းရင်းသားတွေကလည်းပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအစိုးရတပ်ဖက်ကဥပဒေမဲ့ဖမ်းဆီးနေတာတွေရပ်ဖို့ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာစံတာပြကြဖို့ရှိပါတယ်မတ်အင်ဂျင်နိုင်ကပြောပြပေးပါပါရှင
်ဂျပန်အေဂရစ်နာရူဟီတိုရဲ့ထိနှံတက်ပွဲအခမ်းအနားကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ကန့်ကွက်စံတာပြမှုတွေနဲ့ရင်ဆိုင်နေရပါတယ်မြန်မာစစ်တပ်ရဲ့အကျိုးစီးပွားဒါမှမဟုတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွက်အသုံးပြုဖို့အထောက်အကူဖြစ်စေမယ့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဂျပန်နိုင်ငံအနေနဲ့မလုပ်ဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဒီကနေ့တနင်္လာနေ့မှာဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့စီကဦးစီးပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှအဖွဲ့ဝင်တစ်ဖြစ်ပြန်ပြီးအရွေးခံရတဲ့ဂျပန်နိုင်ငံအနေနဲ့လူခွင့်ရေးကိုအခြေခံတဲ့နိုင်ငံသားရေးမူဝါဒအရလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာသူ့နိုင်ငံရဲ့ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့တိုက်တွန်းတင်ကြောင်း HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ
် Encouraging foreign investment while ignoring human rights.Only embolden the Myanmar government and military to further whitewash
လူခွင့်ရေးကိုလှည့်လည်ရှုပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအားပေးတာဟာရိုဟင်ဂျာတွေကိုပြိနှိပ်တဲ့အလွန်ဆိုးရွားလွန်းတဲ့ပြစ်မှုကျူးလွန်မှုတွေကိုနောက်ထပ်ဖုံးဖိဖာတေးဖို့မြန်မာအစိုးရနဲ့စစ်တပ်ကိုအားပေးအားမြှောက်လုပ်ရရောက်ပါတယ်။သူတို့ဖုံးဖိဖာတေးထားတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တရားစီရင်မှုကိုစစ်ကောင်ဆောင်တွေရှောင်လွဲခဲ့ရုံသာမကပဲတိုင်းပြည်ရဲ့စီးပွားရေးနဲ့ဒီမိုကရေစီတိုးတက်ရေးကိုလည်းဒီစစ်ကောင်ဆောင်တွေကစနစ်တကျဖျက်ဆီးခဲ့တာပါ။
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာလဲလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးဖိအားပေးဖို့ဂျပန်ဘက်ကပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ပြစ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အရေးယူစုံစမ်းစစ်ဆေးရမယ်စစ်ကောင်ဆောင်တွေထဲပါနေတဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အောက်တိုဘာလအစောပိုင်းဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတွေ့ဆုံခဲ့တဲ့အပေါ်မှာလည်း HRW ကဝေဖန်ထားပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိမတ်ပြုခြင်းမရှိပါဘူး။မနေ့ပြန်အင်္ဂါနေ့မှကျင်းပမဲ့ဂျပန်ဧကရစ်ထိနှံတက်ပွဲအခမ်းအနားမတိုင်ခင်ဒီကနေ့တနင်္လာနေ့မှတိုချိုမြို့ကမြန်မာတန်ယုံရှိဒေသစံတော်ချိန်ညနေ3နာရီခွဲကနေ4နာရီခွဲအထိရခိုင်တိုင်းရင်းသားတွေဒေါအောင်ဆန်းစုကြည်ကိုဆန္ဒပြကြမှာဖြစ်ပါတယ်။
ตัวสนามใหญ่เจ้าหญิงกูรอยังใครดูเงี้ยซีอยู่ญี่ปุ่นอุกขะจอดตั้งหลังก็วิวอีกูอุกขุลุบอยู่บ้านเลยดอลลี่จีรันดีเนี่ยยังใครเจ้าตัวเอวอเมริกาโฟเต้อเมริกาเทโรยังใครมาสิบุรีที่จะพิลาเวสิบุรีสิบุรีว่าตาจีจะพิลาดีเนี่ยสิบุรีมาดีเนี่ยถ้าไม่ใครเนี่ยว่าเจ้าหน้าที่เนี่ยแต่ยังจะเล่าแต่ยังจะเล่าให้ผู้ชมดูสิบเดียบ้านไม่ใครเนี่ยว่าจะมาดีเนี่ยถ้าเนี่ย
Japan ikut tinan tapi makbah ia ia kah kau tahu ni ni tinshar ede bang liya law tayau me cima jekan tidur ati doka yau ni cara guti si tabu senap jadu di kah nyolin jang le jatuh langat jawarish.
Main jenai jadu tuara bahsin. Johnson sujine tu sungai mah jekan di nerega cini tutel labu suangkong kuni tua melu.
ก็ยังมีด้าซีอย่างเกี่ยนอยู่เนี่ยมันพิจารณาดีขยายเส้นนับภาษาสั่งยิ่งต่างสิ่งด้วยฮะมันนี่ก็เอาตัวว่านักเสียก็ยังปีเนี่ยพยายามส่งมีมานับภาพพ่อเอกจ้ามาจากคณะพิบอนี่เนี่ยมีเงินบ้ามุ่งพิจารณาคุยเช่าบุถ้าดูจ้าไปไหมที่เราพิจารณาดูที่ท่านาดูดีอาตองกันนายเอาเงินก็ฟรีโอเอโก้คุยเปล่าเลย
จันนรุมาง่าใจเย็นๆคิดว่าจะจอดละมาเจอเพลย์มันนี่ก็เอาตัวว่านักเสียก็ยังปีเนี่ยพยายามส่งมิวมานับเพลย์จ้ามาจากคณะพิบอนี่เนี่ยมีเงินบ้างมุ่งพิจารณาคุยเช่าบุถ้าดูจ้าไปไหมที่เราพิจารณาดูที่ท่านาดูดีอาตองกันนายเอาเงินก็ฟรีโอเอโก้คุยเปล่าเลย
จันนรุวันนี้มันเนี่ยกูไหนล่ะเนี่ยฉันไหนชูมันจะได้ปฏิเนี่ยจันนรุเคนี่โอ้เนี่ยตั้งมาชอบด้วยจ้าเลยอันนี้มาตัวพ่อที่เจ้าสิเลยเนี่ยท่านเนี่ยเส้นเนี่ยไม่ยังไม่บอกตัวบุรุษเนี่ยเจ้าชีวิตวิญญาณบุรุษเต็มมาปีบุตรที่เป็นสิเลยกูเจ้าสิเลยชีวิตเนาะชีวิตเป็นโนบามาไม่อยากไปเลยพ่อมาบ้านพี่ลูกไม่เอาแต่ถ้าเป็นเส้นกิจการเลยชีเลย
พยาธิสูงมีเนี่ยเปล่าต้องไฟจ้าพยาธิมันพิจารณาดีจัดการยุ่งใช่ไหมแกยังอยู่แล้วล่าสายลูกนับพ่อเอาชีวิตดีปฏิบัติการพิเคราะห์ลูกมันพิจารณาปฏิบัติการเปลี่ยนลูกแกยังอยู่บ้านเลยปฏิบัติการพิจารณาเรื่องมามูลากระเดียกแกยังอยู่ไอ้สิ่งนี้ลูกสบายเลยสักคนเอายังนี่ก็พิจารณานับพ่อที่ดูมุ่งมาพิจารณาปฏิบัติการยาสีตัวจะส่งเกี่ยวอะไรเอาตัววันนี้ดงอะไรนับพ่อเอาชีวิตดีจ้าพิจารณา ที่ด้วยพิการมือเนี่ยลาดูพิการมือน้ำมันพี่เอานิรันดร์ใช้ดูด้วยนับพ่อกังสังดีพี่อาต้องสูนาก้าที่เกี่ยบีสกันตุคุมาสุนยุกเจ้าเบี้ยตีตายตัวตุนิจ้าไม่อยากเก็บบ้าบุมุ่งพิจารณาดีเนี่ยเกี่ยงจุดว่าแต่ในงานลงพิการตะขันมือเสียอันสิ่งกูละไม่ยึดชุดอะไรล่ะอ่ะคุณลูกพิจารณาเกี่ยวกับวิกาเนี่ยยังลงงานสิงกูรอที่ไกลมาไม่เข้าบุลูนับพ่อสลงอาตงยันทาวาเลย
อาคุปเชนีกิซาฮาเอาที่นับพัตตาดุยเนมีเนียบวายกิซาพิบีมันนับพันเอาตัววันนั้นเนี่ยมานับพันจีบันตาวชิดุยทำมันดูส่งตัวบุชิวาเล
ကိုစောထက်ပြပြသွားတာပါရှင်ထိုင်းနိုင်ငံကရေလုံငန်းမှာအလုပ်လုပ်ဖို့တောင်းတဲ့ခြေတဲ့မြန်မာအလုပ်သမားတွေကိုထိုင်းအစိုးရဘက်ကတောင်းဆိုထားပေမဲ့အလုပ်သမားတွေလွှတ်ပေးရေးကိစ္စမြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဆိုင်းငံ့ထားပါတယ်ထိုင်းနဲ့မြန်မာအစိုးရချင်းသဘောတူထားပေမဲ့ပေးမဲ့လာစားကနည်းနေတာနဲ့ခံစားခွင့်တချို့ရဖို့အတွက်အခုလိုဆိုင်းငံ့
ชาวตั้งหลอกลูกเอชเชสซีเนจาวที่ด้วยมีมาเยลูกตารีกูเซลูเปโบด้วยที่กระเด็นนี่กระเด็นก็ต้องสูทารีเม่มีมาเยลูกตารีเซลูยินเนปัตเตลูมีมาลูกตมาวุ่นยิ่งฐานะเบก้าและตลอดมาสังเกตหาเรื่องสุขาเร่ทั้งนั้นพังงามอยู่กับมีมาตั้งยูเนลูกที่ผู้บังลูกสาวนี่เร่ชีพจรลูกตมาคุยกุยเย่โอกาสอ้วงจอกาโร่เยลูกตารีกูเลชิมามีมาลูกตมาวุ่นยิ่งฐานะเบก้ามาปูดีเบ่สังเกตหาเรื่องสุบีคุยลูกเยอะสุบาร์เร่ ย้อมมาส่วนหนึ่งสบายจังเนาะอุบลีบ้านสังยานเจดีอารมณ์อภิวัฒน์มีอะไรเราจะรู้ว่าที่มันมีอะไรบ้างมาสบายจังเราด้านเดียวเย็นด้านเดียวว่าจะเล่าอันนี้จงเทปังอุตตะดำน้ำสังด้านสังก็เชื่อมเอสุรามิวน่าหูจะเล่ามาเราเยอะก็กู้ยเราก็จะว่าด้วยน้าอยู่กุ้งพี่มาสุรามิวนี่น่าขัดดีเราด้านเดียวที่มาเส้นไหนเราไหนมีอะไรมาสุรามิวนี่น่าขัดน้าอยู่ก็ทำมา
นี่ผมมองไม่เห็นตัวอีตรงนี้จะเช่นกันอย่างมาหูจะรู้แต่ต้องจะพิสูจน์ได้ฮู้อันนี้ฉันยังพัฒนาดีๆมาสิ่งเดียวแต่ละวันไม่เพียงอย่างนี้ฉันยังพิจารณาอย่างเดียวตัวอะไรเช่นนี้อย่างที่บอกฉันคือมีมาตัวเราก็สนุกมากที่เราได้พิจารณาสิ่งเดียวมีมาตัวได้ชิ้นนั้นอย่างนี้ยิ่งเราได้เนี่ยพัฒนาลุจนี้จะเป็นขั้นสี่ละลูกของกูมูรีพิจารณาลูกคนยิ่งชอบพ่อขยันมูรีพิจารณาหน้ามารอท้ายนั่งไง เป็นเรื่องลงเงินหรือเต็มปมมือกูบ้างในงานเด็กก็ไปสมมือลูกพ่อที่พี่อาเป็นผู้ดีสิ่งเดียวบ้างที่เรามารอท้ายสุดยังก็ยิ่งลูกตายเนี่ยพัฒน์ลูกคุณยิ่งอยากสิบด้วยอุบลีที่ทุกอย่างเงียบไปไหมอุบลีแต่ยังมือก็อาเนี่ยนี่จะไปทายนั่งเงี้ยยิ่งลงเงินมาที่ก็ลูกก็นิจาระมีมาในงานด่าเรื่อยไปเป็นเรื่องเสียอยู่ในมาเลยมีมาในงานด่าเรื่อยก็มีอาจจะลูกก็นิจาระบ้างยิ่งลงอารมณ์ยิ่งลูกตายเนี่ยเนี่ย ไอ้เช่นผมมันไม่ใช่ละลูกอาก็ไม่ยาละเป็นอะไรมาเป็นนิทานยาละจะไปยิ่งเศร้าชะมุ่งไม่ใช่ละในเส้นเงี้ยมันแค่อะไรจ้ะในงานเด็กก็วิบากมือเลยสิเกี่ยวอะไรท่านนั่งเงี้ยมาเงี้ยมาชีพจรลูกตมาต้องได้แต่ไม่ได้สิเลยปีและสิยิ่งลงเงี้ยเว็บมาเลยเงี้ยมาลูกตมาต้องกันแล้วลูกก็นิจาระพิบาร์เลยเช่น
ก็ใช่ไหมครับมีอะไรมีกุลธรรมการที่เรียนนี่ได้ไหมที่ตรงนี้ประเทศจะลุยเช่นนี้มาอาจจะเป็นประเทศเบื้องสูงนี้อะไรเช่นนี้วะเลยทุกอย่างมุกการ์ดแต่เช่นนั้นถ้ามุกซีเนี่ยลูกคุณยี่ปีนี่เลยในดีปาร์ตี้คือสุยาพิชัยมามีมาในงานเนี่ยลูกคุณยี่ชินีเนี่ยพัฒน์ลูกกุลธรรมการมีนักสามารถตัวลีวิบังคันยาระวะแต่จำรู้ดีลาเมอิงการีเดลีไลซีเซมาและชีพมีมาในงานเนี่ยกุลธรรมการเสียสันยี่กูต้องตัดวิบังสูงนี้จาวะไหม ปาวันสุนีลูเรตราชินีกูอยากทรีโฟนนัมเบอร์จุดเด่นพิบูทามิสุยเดลิไลซิเซนทั้งเรื่องเชื่อมข้อยมาพิบาร์เลยแต่มั่งหูกูอยากมีกูอยากมีกุนิกูสานิพิสิตาฟายนิพิสิจุดเด่นพิบูทารุเลยยาวเลยวิวอิมิมาวัยฟูนัมเบอร์เต้เนตุนยาเนตุนเชนเนงางางาลีพิบิโอเมลิสากาบามิสเอ็กวิวนิวส์ดอทคอมพิบาร์เลยปาวันสุนีมีมันจะมาตราชินีกูจุดวาร์เลยเนี่ย
นักสัญญาใจลีลามาปาวินสุนิลอย่างเชมิสตัวนายมาเรชันอเมริกันทุกที่ตำราห้องจูบันจันเนต้าพิจารณาในประเทศเชลเลดริโกยูเครนสุยาสิกายาบุตมราตอนในทรัมป์กับจูซาเคเรสุเรสสวัสดีนับไปตำราโกเยี่ยยูนันเมสงซาสิเซมูริเอตเรมิสเตอร์ไบจังกาเลตีดรินประเทศมาเวตังสุไลบาร์เลและชีอันยิ่งปวารียาชินิริกามิสเตอร์ไบจังเยจุกเก้าเป้เมสเวลูชามูริโกอาพิโอมตัวสินายในจังฟิวิลุตโตดรินดาวแคทรินจิฟสันปิบูทาเรตรินลากุโรมาเข็มจูเทกาติมจาทาวาเรชัน ตำราตัวนี้ทรัมป์กูเสียใจพิการในกิโลกรัมปีมาหกพูตัวลูมาวิลาตาไข่จ้ากูลูดิโมแครตเชปาร์ตี้กูทราบอยู่ตำราหลังพิลาบุจเอชี้ยังอ่ะปีนี้ทุกตำราห้องจูไบเดงอ่ะเมื่อสวยลูชามูจูมาพิอสุตัวรับอ่ะเส้นลายาตำราหลังปนามาอยู่เฉยเว้ยกูปัจจุบันจงเจนปาร์เรนิวแฮมป์ชาร์ปีนี้ฮะจูเจนเมเป้มูริมาชีปาร์เรปีนี้พิจารณา
Donald Trump will do anything to get reelected.
Donald Trump will do anything to get reelected. Democracy will
လာမယ့် 2020 သမရရွေးကောက်ပွဲမှာသူနဲ့ပြိုင်ပွဲဖြစ်လာနိုင်တဲ့ဒီမိုကရက်တစ်ပါတီကမစ္စတာဘိုင်ဒန်နဲ့တားဖြစ်သူတို့ရဲ့အကြောင်းတွေကိုစုံစမ်းပေးဖို့သမရထရမ့်ကယူကရိန်းအစိုးရကိုဖိအားပေးတဲ့အနေနဲ့ယူကရိန်းကိုပေးနေတဲ့အမေရိကန်ရဲ့အကူအညီတွေကိုယာယီဆိုင်းငံ့ခဲ့တဲ့ဆိုတဲ့ဆွဆွဲတိုင်ကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်သမရကိုအရေးယူဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းစစ်ဆေးမှုတွေကိုတရားဝင်စတင်လှုပ်ဆောင်လာခဲ့တာပါယူရမ်ရှာပြည်တွေကမဲဆွယ်လှုပ်ရှားမှုအတွင်းမှာတော့မစ္စတာဘိုင်ဒန်ကသမ္မတထရမ့်သူ့ကိုဆွဆွဲပြောနေတာတွေမှန်မှန်တဲ့အကြောင်းပြောသွားပါတယ်
။ There's no truth
ကျွန်တော်ပေါ်မှာရောကျွန်တော်သားပေါ်မှာရောသူဆွဆွဲတိုက်ခိုက်နေတာတွေဘာတစ်ခုမှမမှန်ပါဘူးလုံးဝကိုမမှန်ပါဘူး
။သူဟာထရမ့်ကိုရှင်းပြအနိုင်ယူဖို့အသင့်တော်ဆုံးသူအဖြစ်နဲ့လဲမစ္စတာဘိုင်ဒန်ကမဲဆွယ်ပြောခဲ့ပါတယ
်။ Restoring the soul of America. That's what's at stake in 2020.
American ပြည်သူ့ရဲ့တန်ဖိုးတွေကိုပြန်တည်ဆောက်ဖို့ကျွန်တော်ခုလိုမျိုးပါဝင်ရှင်းပြနေတာဖြစ်တယ်ဆိုတာပြောခဲ့ပြီးပါပြီ။ဒါလို့ပြန်တည်ဆောက်နိုင်ဖို့အတွက်လာမယ့်ရွေးကောက်ပွဲကအင်တန်ကိုရေးကြည့်ပါတယ်။ဒါကြောင့်မလို့ဒီမိုကရက်တစ်ပါတီကုစားပြုသမ္မတလောင်းကိုဒေါ်နယ်ထရမ့်အကြိုက်လူမျိုးကျွန်တော်တို့အဖြစ်ခံလို့မရပါဘူး
။စိုးရိမ်နေကြတဲ့ Newhampshire ပြည်နယ်ကဒီမိုကရက်တစ်အတွက်တော့ Mr. Biden ကအားတက်စရာဖြစ်စေခဲ့ပါတယ်
။ Today is the first time that I got very emotional.because I think that
ဒီနေ့ကတော့ကျမအတွက်ပထမဆုံးချင်းသိကိုစိတ်ထုတ်ရှားရတဲ့နေ့ပါပဲဒုသမရဟောင်းဘိုင်ဒန်ကစကားကိုလုံးချံမပြောဘူးလေမဖြစ်နိုင်တဲ့ခရီးတွေကိုလည်းမပေးပါဘူးကျမတို့လက်ရှိဘလို့အခြေအနေမှာရောက်နေတယ်ဘယ်ကိုရောက်ဖို့လိုတယ်ဆိုတာနဲ့မျှော်လင့်ချက်တွေကိုရိုးရိုးသားသားပဲပြောတာပါသူကကျမတို့ကိုမျှော်လင့်ချက်ပြီးပေးနိုင်ပါတယ်လေ
သမရထရမ့်ကိုထောက်ခံသူတွေကတော့နိုင်ငံရေးခြားတိုင်းပြည်တွေကခေါင်းဆောင်တွေနဲ့အရင်ကအလုပ်ကျွဲလုပ်ခဲ့ပူးတဲ့မစ္စတာဘိုင်ဒန်ရဲ့အတိတ်အကြောင်းကိုစုံစမ်းစစ်ဆေးတဲ့ဆိုပြီးပြောနေကြတာပါနိုင်ငံရေးမှာအရေးပါလာတဲ့ပနားမအဆင့်သမရလောင်းရွေးချယ်ပွဲမှာနယူးဟမ်ရှားမဲဆန္ဒရှင်တွေမဲပေးဖို့ကတော့အချိန်လေးလောက်လိုပါသေးတယ်ဒါပေမဲ့လည်းသမရထရမ့်ကိုအရေးယူဖို့ကြိုးစားနေတဲ့စုံစမ်းစစ်ဆေးမှုတွေကြောင့်ထရမ့်နဲ့ပတ်သက်တဲ့အခြေတင်ပြောဆိုမှုတွေမှာမစ္စတာဘိုင်ဒန်ကတော့အဓိကနေရာမှာဆက်ပြီးရှိနေအောင်ပါပဲဖြစ်ပါတယ်ရှင်
မကင်ရှူထွေးပြောပြသွားတာပါရှင်နောက်နှစ်နိုင်ကြမှာထုတ်လိမ့်မယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်ရှင်အခုတနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
ဆီးရီးယားအရှေ့မြောက်ပိုင်းကနေရုပ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေယူရန်နိုင်ငံကိုဒီကနေ့ပြင်းလာနေမနေ့မှဝင်ရောက်လာခဲ့ပါတယ်။အာပီလိုမျိုးကိုဥတီသွားနေတဲ့အမေရိကန်စစ်သုံးရင်တွေရဲ့တပ်ဖွဲ့ဝင်တွေယူရန်နိုင်ငံထဲကကတ်လူမျိုးအများစုနေတဲ့ဒေသကိုဖျက်သွားစဉ်မှာဒေါသထွက်နေကြတဲ့ဒေသခံတွေကအာလူပုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာချိုးတင်ကြေညာထားခြင်းမရှိဘဲအာဖဂန်နစ္စတန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိသွားပြီးတော့ဒီကနေ့တော့အာဖဂန်ခေါင်းဆောင်နေနဲ့တွေ့ဆုံခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာအာဖဂန်သမ္မတအက်ရှရက်ဖ်ဂန်နီတို့အပြင်အာဖဂန်အမျိုးသမီးတွေအပါအဝင်အာဖဂန်အရပ်ထက်ကခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့အခုခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်တရက်ထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စ်ပါလေအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တရားတွေ့ဆုံခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကြီးရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်စင်စါဖြတ်ခန့်ထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးတော့အစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှို့ဝှက်မှုတွေပိုများလာတယ်လို့သတင်းဆောင်ဆန်းတဲ့သတင်းတောက်တွေရာဇဝတ်မှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာနေတယ်လို့ Editor တွေကပြောကြပါတယ်။အမှန်တရားကိုအစိုးရမပြောချင်တာဘာကိုဖုံးကွယ်ထားခြင်းလို့လဲဆိုတာအဓိပ္ပာယ်ပေါ်လွင်အောင်လို့သတင်းစာမျက်နှာမြန်ဖုံးနေမှာမြင်အမဲတွေတားပြီးတော့ဖော်ပြခဲ့ကြပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံလွန်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံခဲ့ကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရဂျပန်ချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်းထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်တွေကို Intercept 70နဲ့ Mia 73တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ည9:00နာရီထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington, this is